ရသားအစုရလက်ထက်ညီငယ်ရေးအခြေအနေကတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေထားဖြစ်နေပြီလို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ကြပါတယ်။တိုင်းဒေသနဲ့နိုင်ငံတွေနဲ့မြန်မာစစ်တပ်ကြအပြစ်ခတ်ရက်စဲနိုင်မှုကြိုးပမ်းနေကြပါပဲ။ဒေသချုပ်မှာတိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာစုရတပ်တို့ကြတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာပါ။အပြစ်မရသေးတဲ့အဖွဲ့တွေဘက်ကညီငယ်ရေးလုပ်ငန်းစဉ
山庙内各村闹革命兵内杀了大英的大人嘛，你妈是真的大英那人的干的被逮捕变成的吧嘞？啊，别没呀，对的，大英那人的干坏的皮带，各村给阿姨人的干的，这阿不老爹那里的的呢，逮捕骗你的路，啊，别呀，人们偷皮带坏皮带 ，RCSSSA 当买的坏的嘞，山里呢当买嘛逮捕骗你了吧？这边革命兵内杀完牛呢，没得我的大本呢，还只一个人尼玛嘞，所以呢查上的闹革命牛，革命牛他是用啊真的，你妈这没落地。တပ်ဖွဲ့သုံးဖွဲ့ပေါင်းပြီးတော့ဒီကေဘီတက်တွေရှိတဲ့မဲတော်ဒေသဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတဲ့ထိုးစစ်ဆင်နေပါတယ်။တစ်ချိန်တည်းမှာပဲအပြည့်ရဲ့လက်မှတ်ထိုးထားပြီးသားအဖွဲ့ရှိဖွဲ့ဘက်ကလည်းလက်ရှိငြိမ်းချမ်းရေးအခြေအနေနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာအရေးပေါ်အစည်းအဝေးခေါ်ယူဖို့ပြင်နေပါတယ်။အခုလိုမျိုး NLD ဦးဆောင်တဲ့အရက်သားအစိုးရလက်ထက်စီရေးပရိပခ္ခတွေပို့ပြီးတင်းမာလာတဲ့အခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့မြမငြိမ်းချမ်းရေးဒေသအကဲခတ်သူတွေကဆိုပါတယ်။ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတော့မြမငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကတာဝန်ရှိသူတွေဖြစ်တဲ့တက်မတော်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုနဲ့အခုလိုအခြေအနေမှာအရေးပေါ်တွေ့ဆုံပြီးနိုင်ငံရေးဆွေးနွေးမှုတွေနဲ့အပြန်အလှန်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်
။ဆိုတော့အဲ့ဒီမှာပါတူအပ်တဲ့ဆိုရှင်ကျွန်တော်တို့ကဒီအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနှစ်ဖက်ပုဂ္ဂိုလ်တွေပေါ့ဗျာ။ယူတာပြောင်းမှတော့အလားစစ်ကောင်းစင်မှာရှိမှုအပြည့်ပြည့်ပြောင်းလဲရေးစစ်သက်ရှိမှုဒါတွေလိုအပ်တယ်အဲ့ဒါဒီရှိမှဒါပြန်ပါညှိနှိုင်းတဲ့ပုံပါလေတည်ကောင်းဖြစ်လာတယ်။ယူကြည်မှုနဲ့ပုံမှန်တည်ဆောက်တာနဲ့လေ။ဒီအခါကျတော့ဒီလူပုဂ္ဂိုလ်တွေအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ဒီသူတို့ရဲ့စိတ်နဲ့စိတ်ထားနဲ့လုပ်ရတဲ့ကိုဒါညီကြိုင်းနဲ့ကိုက်ညီအောင်ပြည့်ပြည့်ကြောင်းလေးရဲ့ပုံစံပေါ်အောင်သူပြည့်ပြည့်မျိုးဖို့အဲဒါအဓိကအကျဆုံးလို့အငယ်မြင်တယ်ဗျ။ဒါကိုမလုပ်နိုင်ဘူး solution တော့အဲသူရဲ့ဒီတင်ကုန်မှုတွေတစ်ခုပြီးတစ်ခုပေါ်ထွက်လာတယ်။နောက်ပြဒီညီကြိုင်းရဲ့လမ်းကြောင်းကလည်းမြေကွေးနေဦးမယ်ဆိုကျွန်တော်ယူဆတယ်။ရတတ်မသားရတဲ့အနေကိုသွားတဲ့ solution နဲ့မကောင်းပါဘူး။အဲတော့သက်ဆိုင်ရာပုဂ္ဂိုလ်တွေအနေနဲ့ပြည်ပြည်ပြောင်းလဲလို့ပြောမှာအဲဒီညီညီနိုင်နိုင်နဲ့သွားနိုင်မှာဖြစ်မယ်လို့ယူဆပါတယ်
။အခုရပိုင်းတွင်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပတ်မှာတိုက်ပွဲကအတော်လေးပြင်းထန်နေတဲ့အတွက်စစ်ပီးဒုက္ခသည်တွေထောင်နဲ့ချီထွက်ပြေးနေကြရပါတယ်။ရှမ်းပြည်နယ်လွှတ်တော်ရဲ့ကြောင်မဲမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဆိုင်ထုံးဝင်းကနှစ်ဖက်တိုက်ပွဲတွေအများဆုံးရပ်ပေးဖို့မြစ်တာရက်ခံပါတယ
်။တိုက်ပွဲကတော့မနီယာတိကိုထပ်ဖြစ်နေသေးတယ်။ကျန်တဲ့အနေနဲ့ဒီတက်မလို့နဲ့ဖြစ်နေတာ။တန်ဖြူရှင်တော့အခုဘလို့တော့မှ NCA အနေနဲ့ရောသက်သက်ကျွန်တော်ညီလာခံကိုရှင်းပဖို့ရှိနေတဲ့အချိန်မှာဖြစ်နိုင်လို့ရှိရင်တော့ဘယ်တက်ဖွဲ့ဘယ်အဖွဲ့အစည်းပဲမဆိုပါလေ။ဒီကနေ့ပတ်သက်ပြီးတော့ဝင်ကောင်းအင်းချင်းကိုအဓိကကြီးစုသိချင်တာပါလေ။
အခုလိုမျိုးနိုင်ငံတော်မှာအကြမ်းဖက်ပြစ်ပခါကြောင့်အိနီးချင်းနိုင်ငံဘက်ခြမ်းဒုက္ခသည်တင်းချီပြေးရတာပြည်ပမှာပဲစစ်ကြောင့်ပြေးရတာစတဲ့ထောင်ချီတဲ့ဒုက္ခသည်တွေရဲ့အနေအထားပြည်သူလူထုရဲ့လုံခြုံရေးကအာမခံချက်မပေးနိုင်တဲ့အခုလက်ရှိမြမညီညာရေးအခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေပြီလို့လည်းလူခွေရေးရှင်ဒီကြီးဦးသိန်းတန်းဦးကသုံးသပ်ပါတယ်
။ဒီချက်လက်ရှိအခြေအနေတော့အတော်ဆိုးတယ်လို့ပြောရမှာပါဟိုဒါအတော်ဆိုးတယ်လို့ပြောတာတော့မှလက်ရှိချိန်လို့ပြောရင်ဒါအခုကရတားအဆိုးကဖြစ်နေအရတားအဆိုးကမဟုတ်ခဲ့တဲ့ဘ ෝජ ုတ်ကြီးသိန်းစိန်လက်ထက်တုန်းကလည်းပဲဒီဒီတပရကပြည့်ရတာဒီကတက်ကပြည့်မရဘူးလေတိုက်ပွဲတွေဆက်ဖြစ်နေငြင်းငြင်းကြီးတွေဆွေးနွေးနေတာအဲ့ဒီအနေအထားကိုဖြစ်ခဲ့တာလေအဲ့တော့အခုလည်းပဲအခုဖြစ်တဲ့ချိန်ကလက်မှတ်မထိုးတဲ့အဖွဲ့တွေရော RCS ဆိုပြဿနာတွေရှိတယ်နော်ခုနကလို့ဘာကြောင့်လဲတော့မသိဘူးတော့မြို့သားဆင်ဆွေးနွေးပွဲတွေကိုနေရာမလုပ်အောင်ဒီနေရာမှာဟန်တားတွေဖြစ်နေတော့ငြင်းငြင်းကြီးကတော်တော်အလန့်ဝေးနေတယ်လို့ဒါလက်ပေါက်ချိန်ကပြောရမှာပေါ့နော်ဒီငင်းကြိုင်းလေးကိုဘယ်လိုဆွေးနွေးတဲ့လမ်းမလို့ရင်ဘယ်လမ်းနဲ့တော့မလို့ဘယ်လမ်းနဲ့မှသွားစရာမရှိဘူး။လက်နဲ့ကင်တိုက်လာတာနှစ်60ကျော်နေပြီလေ။စစ်တပ်ကလည်းလက်နဲ့ကင်တဲ့လူကိုကုံပြုတ်သွားအောင်မရှိဘုံနိုင်ဘူး။ပို့တိုးတောင်လာသေးတယ်။နော်အမျိုးသားအစ်စ်တွေတိုးလာတယ်။အဲ့လိုပဲတစ်ခါကလက်နဲ့ကင်အင်အားစုတွေကလည်းသူတို့နိုင်အောင်မတိုက်နိုင်ဘူး။ဒီစစ်ပွဲအဖြေမထွက်ဘူး။
မကြာခင်ကျင်းပနိုင်ခြင်းရှိတဲ့တတိယကျင်း21ရာစုပင်လုံညီလာခံကိုအပြည့်ရပြီးသားအဖွဲ့အစည်းတချို့ဘက်ကတက်ရောက်ဖို့မတေချာသလိုဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပမယ်လို့ကြေညာထားတဲ့21ရာစုပင်လုံညီလာခံကျင်းပနိုင်ရေးကလည်းမရေမရအခြေအနေမှာရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ရှင်။